ိုက်ချုပ်ရေးယူထားတာကိုရှောင်ခွင့်ပြီးမြမကျွန်းတန်1600နီနီအမေရိကန်ကွန်မြူနီစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကပြောလိုက်ပါတယ်။အနာသိပြီးမှအမေရိကန်နိုင်ငံကစစ်တပ်နဲ့တက်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့အရေးယူခဲ့ပါတယ်။ဒီအထက်မှာမြမတက်လုပ်ငန်းနဲ့ပေါင်းပါတယ်။မြမတက်လုပ်ငန်းဟာတိုက်ပြည်တော်ဝန်တစ်အယောင်းဝယ်အပေါ်မှာစီမံခန့်ခွဲနေတာဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။February 1နဲ့ November 1အတွင်းကျွန်းတက်တန်ပေါင်း1600နီးအမေရိကန်ကုမ္ပဏီတွေကိုရောက်ရှိသွားခဲ့ပါတယ်။တင်မောတင်မို့မှု82ကြိမ်ရှိခဲ့ရမှာကျွန်းကအများဆုံးပါဝင်ခဲ့ပါတယ်။ကျွန်းများတွေနဲ့ပုံစံဖြတ်စာဖြစ်တင်ပို့ခဲ့တာဖြစ်ပါတယ်လို့ပန်ကြီးပါကုမ္ပဏီကမ္ဘာပုံသွဲရေးစီးရင်တွေကိုကိုးကားပြီး Justice for မြန်မာအဖွဲ့ကပြောပါတယ်။တရုတ်ကတစ်ဆင့်ခံပြီးအဲ့ဒီကပို့လို့တစ်တွေကိုလည်းအမေရိကန်ကိုတင်ပို့နေပုံရတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ EIDI ခေါ်သဘောဝတရားစရာများထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့အလို့ရ2018ဗလာရေးနှစ်မှာတိတ်ကုန်တယ်မှုကလည်းအစိုးရဟာအခွန်ဝင်ငွေအမေရိကန်ဒေါ်လာတန်း100နီးနီးရရှိခဲ့ပါတယ်။တရော့တဲ့ပစ္စည်းတစ်ခုလုံးကနေရတဲ့ဝင်ငွေကတော့စုစုပေါင်းဒေါ်လာ322တန်းရှိပါတယ်။